အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်လော့စ်အန်ဂျလိစ်မှာတော်မီလောင်ချွမ်းမှုကြောင့်တည်ဆုံးတဲ့အရေးအတွက်ဟာ17ယောက်ကနေ16ယောက်အထိတိုးလာတယ်လို့ဆေးဘက်ဆိုင်ရာစုံစမ်းစစ်ဆေးရုံးကတည်ပြလိုက်ပါတယ်အစ်တိုးလာတဲ့9ယောက်ဟာပလစ်စစ်တရက်ကမီလောင်မှုမှာတည်ဆုံးသူတွေဖြစ်ပြီးကျန်17ယောက်ကတော့အီတန်ရက်ကမီလောင်မှုမှာတည်ဆုံးတာလို့စနေနေ့ညနေပိုင်းမှာတည်ပြခဲ့တာပါတော်မီကြီးကျယ်ဆက်လက်လောင်ချွမ်းနေတာကိုထိန်းချုပ်ဖို့မိသက်သမားတွေကြိုးပမ်းနေတဲ့အချိန်မှပဲလေတိုက်နိုင်တယ်လို့ခန့်မှန်းထားတာကြောင့်မီလောင်မှုတွေဆက်လက်ပြန့်နှံ့မဲ့အနေနဲ့လဲကြုံနေရပါတယ်အမေရိကန်အမျိုးသားမိုးလေဝသဌာနကတော့စနေနေ့ကနေတနင်္လာနေ့နောက်ပိုင်းထိတနအီလေတိုက်နှုန်း48ကီလိုမီတာကနေလေပြင်းကျရတဲ့အချိန်မှာ112ကီလိုမီတာလောက်ထိတော့တိုက်ခတ်နိုင်တယ်လို့ခန့်မှန်းထားပါတယ်မီလောင်မှုကိုထိန်းချုပ်ရမှာကူညီဖို့အင်းနီးချင်းကနေဒါနဲ့မက္ဆီကိုနိုင်ငံတွေကလည်းမိသက်သမားတွေဆေးလွတ်ထားပါတယ်ခင်ဗျာ